ကမ္ဘာပေါ်ကသဘာဝဘေးအန္တရာယ်အဆိုးဆုံးကြုံရတဲ့နိုင်ငံတွေရဲ့စီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ Chatterjee ကထုတ်ပြန်လိုက်တဲ့ရာသီဥတုလေးလာစောင့်ကြည့်သူတွေရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာကြီးပြုနေလာမှုကိုမထိန်းချုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံအပါဝင် Honduras နဲ့ Haiti နိုင်ငံတွေကသဘာဝဘေးအန္တရာယ်ကိုမကြာခဏပိုပြီးရင်ဆိုင်လာဖို့ရှိတယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီနိုင်ငံတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းသဘာဝဘေးဒဏ်တွေအဆိုးဆုံးခံရတဲ့နိုင်ငံတွေဖြစ်ပြီးတော့ရေကြီးတာမြေပြိုလာတွေကြောင့်လူ9သိန်းလောက်သေဆုံးခဲ့ပါတယ်။အထူးသဖြင့်ကာဗွန်လောင်စာကနေထွက်ရှိတဲ့ဖန်လောအိမ်ဓာတ်ငွေလျှော့ချတာတွေကိုမလုံနိုင်ဘူးဆိုရင်မုန်တိုင်းတွေရေကြီးတာတွေမိုးခေါင်တာတွေနဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့ချင်းချောက်မှုတွေတိုးလာဖို့ရှိတယ်လို့သိပ္ပံပညာရှင်တွေကထောက်ပြကြပါတယ်။1995နဲ့2014ခုနှစ်အတွင်း Honduras မြန်မာနဲ့ Haiti နိုင်ငံတွေဟာအဲ့လိုသဘောဘေးအန္တရာယ်ကိုအဆိုးဆုံးခံရတဲ့နိုင်ငံတွေဖြစ်တယ်လို့2016ကမ္ဘာလုံးဆိုင်ရာရာသီဥတုဘေးအန္တရာယ်ကိုဖော်ပြတဲ့အစိုးရခန်းစာမှာဆိုထားပါတယ်။ဒီနိုင်ငံတွေဟာအလွန်မဲဆိုးရွားတဲ့ရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်ကိုတိုက်ရိုက်ခံရတာဖြစ်တယ်လို့ဒီအစိုးရခန်းစာကဆိုပါတယ်။အဲ့နောက်မှာတော့ Philippines, Nicaragua,ဘင်္ဂလားဒေ့ရှ်၊ဗီယက်နမ်၊ပါကစ္စတန်၊ထိုင်းနဲ့ဂွါတီမာလာနိုင်ငံတွေဟာဒုတိယအဆိုးဆုံးစီးရင်ထဲမှာပါဝင်ပါတယ်ခင်ဗျာ။